Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်အေပရီလ5ရက်နေ့အင်ကန်နေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.50 51လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ကသောရရှင်တွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားရဲ့ရက်ဆက်တဲ့လုပ်ရက်တွေကြောင့်စစ်ဆန်ညှိနှိုင်းရေးပိုခက်လာကြောင်းယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ရုရှားကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေဖယ်ရှားဖို့အမေရိကန်ကပန်ကြားပါတယ်လူမှုစန္ဒပြပွဲတွေနဲ့ရင်ဆိုင်နေရတဲ့တရစ်လင်ကာနိုင်ငံမှာတော့အတိုက်အခံနဲ့အာဏာခွဲဝေခြင်းတုံးဖို့သမရကကန့်လန့်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့ရှမ်းပြည်တောင်ပိုင်းကစုတ်ခွာပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်ကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ကမြင့်ပယ်လိုက်တဲ့အကြောင်းမှာသတင်းတွေပြီးမှအရင်ဆုံးနားဆင်ကြရပါမယ်။ဒီနောက်မှာတော့သတိမှာမိုဘိုင်းအင်တာနက်ဖြတ်ထားတဲ့အခြေအနေကြောင့်ဒေသခံတွေဒုက္ခရောက်နေကြတဲ့အကြောင်း NUG အစိုးရအဖွဲ့ဝင်တွေရဲ့ American ခီးစဉ်မြန်မာပြည်ရအယောင်ချလာရတဲ့အကြောင်းရင်းနဲ့ Ukraine စီးရီးဆန်ရနောက်ဆုံးရသတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလှတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းနိုင်ငံကဘူချာမြို့ကလေးမှာရုရှားတပ်တွေရင်းရဆက်ဆက်ကျူးလွန်တယ်လို့ဆွဆွဲထားတဲ့ဖြစ်ရပ်တွေတွေ့လာရတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုရှုတ်ချလိုက်ပြီးစစ်ရာဇဝတ်ပြစ်မှုတွေနဲ့ရုံးတင်ဆစ်ဆေးဖို့တနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။သမရဘူတင်ကိုစစ်ရာဇဝတ်ကောင်ဖြစ်နဲ့ခေါ်ဆိုပြီးဝေဖန်ခဲ့တယ်လို့အခုဘူချာကဖြစ်ရတွေကိုတွေ့ရတဲ့အခါသူဟာစစ်ရာဇဝတ်ကောင်တယောက်ဖြစ်နေတယ်ဆိုတာအထောက်ထားတွေ့ရပြီဖြစ်ကြောင်းသမရအင်ဗျူမှာသတင်းထုတ်တွေကိုပြောခဲ့တာပါ။ဒါပေမဲ့အချက်လက်တွေစုစမ်းဖို့လုပ်ရမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်နောက်ထပ်အရေးယူဒဏ်ခတ်မှုတွေဆက်ပြီးချမှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။မြို့တော်ကီယက်တဝိုက်ကမြို့ရွာတွေကနေမကြသေးခင်ကရုရှားတပ်တွေဆုတ်ခွာခဲ့တဲ့နောက်ပိုင်းဒေသခံအရက်သားအလောင်း410ကိုတွေ့ခဲ့ရတယ်လို့ယူကရိန်းအစိုးရရှေ့နေချုပ်ကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒလီယန်ကလည်းယူကရိန်းကစစ်ရာဇဝတ်မှုဆိုင်ရာသူ့ရဲ့အချက်နဲ့အကောက်ယူမှုတွေကိုကူညီဖို့အတွက် EU ဥရောပသမဂ္ဂကစုံစမ်းစစ်ဆေးသူတွေကိုဆဲလွတ်မှာဖြစ်ကြောင်းတနင်္လာနေ့မှာပဲပြောပါတယ်။အနောက်နိုင်ငံခေါင်းဆောင်တွေဟာရုရှားပေါ်မှာစွန့်ရင်တင်းတင်းမှုကန့်တတာပါဝင်စီးပွားရေးဒဏ်ခတ်မှုတွေကိုတိုးမြှင့်လှုံ့ဆော်နေကြတာဖြစ်ပါတယ်။ရုရှားဟာယူကရိန်းမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့အမေရိကန်ကပြောဆိုပြီးရုရှားကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေဖယ်ရှားရေးကုလသမဂ္ဂအထွေထွေညီလာခံမှာဆောင်ရွက်ဖို့အတွက်အမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပန်ကြားလိုက်ပါတယ
်။ Russia's participation on the Human Rights Council is a farce.It hurts the credibility of the council and the UN.
Russia ပါဝင်နေတာကြီးစရာဖြစ်နေပြီ။ဒါဟာမှားယွင်းနေတဲ့အတွက်သူ့ကိုဖယ်ရှားဖို့ကုလသမဂ္ဂအထွေထွေညီလာခံကနေနှဲခွဲဆုံးဖြတ်ရမယ့်အချိန်ရောက်ပြီလို့ယုံကြည်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီး Linda Thomas Greenfield ကသတင်းတောက်တွေကိုပြောပါတယ်။ Ukraine ကဘူချာမြို့ကလေးမှာဒါဇင်နဲ့ချီတဲ့အရတားတွေကို Russia တပ်တွေကတပ်ဖြတ်ခဲ့တယ်လို့ပြောကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်အခုလိုအမေရိကန်တမကြီးကနေတောင်းဆိုလိုက်တာပါယူကရိန်းကလည်းဒီတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေကြောင်းပြောပါတယ်ရုရှားကတော့သူ့တပ်ဖွဲ့တွေဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆိုထားပါတယ်ရုရှားကိုလူခွင့်ရေးကောင်စီကနေဖယ်ရှားဖို့အတွက်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံတွေက3ပုံ2ပုံကထောက်ခံမဲပေးဖို့အတွက်လိုအပ်ပါတယ်ရုရှားဟာအဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကောင်စီမှာ3နှစ်ထမ်းဆောင်ရမယ်တာဝန်ကိုဒုတိယနှစ်မြောက်ဆောင်ရွက်နေတာဖြစ်ပြီးသူ့ကိုဖယ်ရှားဖို့တောင်းဆိုမှုနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်မပေးခဲ့ပါဘူးယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့ဒဏ်ပတ်ထင်ရုရှားတပ်တွေပြန်ဆုတ်ခွာသွားပြီးတဲ့နောက်မြို့တော်ကီယက်နာကဘူချာမြို့ကလေးမှာရာနဲ့ချီတဲ့ဒေသခံတွေတည်ဆုံနေတာဟာရုရှားတပ်တွေရဲ့ရဲစခန်းမှုအထောက်အထားတွေဖြစ်ပြီး ဒီဖြစ်ရတွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလုပ်ဖို့ခက်ခဲလာစေတယ်လို့ဒီမျိုးကလေးကိုတနင်္လာနေ့မှာတောက်ရောက်ကြည့်ရှုခဲ့တဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောကြားလိုက်ပါတယ်။ဘူချာမျိုးကလေးနဲ့တခြားနေရာတွေမှာတွေ့ရတဲ့တည်ဆောက်နေသူတွေရဲ့အလောင်းတွေကိုစီပိုင်းတွေမြောက်ခန်းတွေမှာတွေ့နေရပြီးသူတို့ကိုနှိမ့်ဆက်ညှဉ်းပန်းထားတာတွေ့ရကြောင်းသမ္မတကပြောပါတယ်။အဲ့ဒီဒေတာကန်အရတားအလောင်းတွေဟာတွဲပြီးချိန်အောင်ထားတာအနိကပြစ်တတ်တာအဆုလိုက်မြုပ်နှံထားတာလမ်းတွေပေါ်ပြန့်ကျဲနေတာတွေ့ရကြောင်းနဲ့ဒါဟာရှင်းရာဆွေပြစ်မှုတွေဖြစ်ပြီးဒါကိုကဘာကလူမျိုးတုံးတက်ဖြတ်မှုဂျန်နိုဆိုက်ဖြစ်သတ်မှတ်ကြောင်းလည်းပြောပါတယ်။ဘူချာမြို့မှာအရတားတွေကိုရုရှားတပ်တွေကတက်ဖြတ်ကြောင်းဆွဆဲမှုကိုရုရှားအစိုးရကငြင်းဆုပ်ခဲ့တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ပရော့ဖ်ကတော့ကီယက်မြို့ပင်ကဒီမြင်ကွင်းတွေဟာရုရှားအစိုးရကိုဆန့်ကျင်အောင်ရန်စပေးဖို့အတွက်လုပ်တာသာဖြစ်ကြောင်းပြောကြားခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာပြည်ရတဲ့အော်ဂူလာအမေရိကန်ဥဆောင်တဲ့တပ်တွေရုတ်သိမ်းခဲ့တဲ့နောက်တာလီဘန်တွေအာဏာပြန်ရလာစဉ်ကစပြီးအာဖဂန်နိုင်ငံသားတွေကြားမကြုံစဘူးဆင်းရဲဒုက္ခခံစားနေရကြောင်းနောက်ဆုံးကောက်ရတဲ့စစ်တမ်းမှာဖော်ပြထားပါတယ်။အာဖဂန်နိုင်ငံသား94ရာခိုင်နှုန်းမှာဆင်းရဲနဲ့နေတာဖြစ်ပြီးအာဖဂန်အမျိုးသမီးတွေထဲမှာဆင်းရဲဒုက္ခခံစားနေရသူ96ရာခိုင်နှုန်းနဲ့အမျိုးသားတွေထဲမှာ92ရာနှုန်းရှိနေကြောင်းအမေရိကန်ခြေဆိုင်ဂါလပ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။တာလီဘန်တွေကအမျိုးသမီးတွေကိုအလေတန်းနဲ့ထက်တန်းပညာသင်ယူခွင့်ပိတ်ထားတာကြောင့်အမျိုးသမီးတွေကသူတို့ရဲ့အနာဂတ်အတွက်အဆိုးမြင်နေကြတယ်လို့ပြောပါတယ်။အမျိုးသမီးတွေကမူလာတန်းဆရာမနဲ့ကျမ်းမာရေးဆောင်ရှောက်မှုကဏ္ဍကလွဲလို့တခြားမှာအလုပ်လုပ်ခွင့်တွေလည်းအပိတ်ပင်ခံနေရတာပါ။အာဖဂန်မှာလူသားချင်းစာနာမှုအကူအညီအလွန်လိုအပ်နေပေမဲ့ယူကရိန်းအရေးပေါ်လာချိန်မှာအာဖဂန်ကိုကူညီသူတွေအာယုံမဆိုင်နိုင်ပဲဖြစ်သွားခဲ့ရတယ်လို့လည်းဂါလတ်ရဲ့အခြေညာချက်မှာဖော်ပြထားပါတယ
်။ဗီရီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 11.13 MHz 5.40kHz 8.13 MHz 5.51kHz 5.85MHz နဲ့ไลน์เลขมิตร190กิโลเฮิรตซ์1505โลกันนี่ทุ่มเน้นไปในบาร์เลยครับ
VOA อิงกานิเมนะคินตะดินนี่ကိုเสร็จပြီးတင်ဆက်နေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အင်မရာခန်အပေါ်အတိုက်ခံတွေကအယုံအကြည်မရှိအဆိုကိုတားဆီးပိတ်ပင်ခဲ့တဲ့ကိစ္စဟာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုတော့ဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်လို့တရားလွတ်တော်ချုပ်ကအရေးတကြီးနဲ့တနင်္လာနေ့မှာစတင်ကြားနာခဲ့ပါတယ်။တနင်္လာနေ့နေ့တုန်းကတော့အမျိုးသားလွတ်တော်ခေါ်အမတ်342ဦးပါတဲ့ပါလီမန်အောက်လွတ်တော်အစည်းအဝေးတွေမှာအတိုက်ခံတွေကဝန်ကြီးချုပ်အင်မရာခန်ဟာနိုင်ငံကိုလွဲမှားစွာအုပ်ချုပ်နေတယ်ဆိုပြီးအယုံအကြည်မရှိအဆိုတင်သွင်းဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အောက်လွတ်တော်ယာယီဥက္ကဋ္ဌကဒီအဆိုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကန့်ညီဘူးဆိုပြီးရုတ်တရက်ပယ်ချလိုက်ပြီးနောက်ပါလီမန်အစည်းအဝေးကိုရပ်ဆိုင်းခဲ့တာပါ။အယုံအကြည်မရှိအဆိုတင်သွင်းသူတွေရဲ့နောက်ွယ်မှာအမေရိကန်အစိုးရကရှိနေတယ်ဆိုပြီးဝန်ကြီးချုပ်ခံဘက်ကလည်းစွပ်စွဲခဲ့ပေမဲ့အမေရိကန်ပြည်ထောင်စုကတော့ဒီကိစ္စကိုငြင်းဆန်ခဲ့ပါတယ်။ပါလီမန်အစည်းအဝေးကိုရပ်ဆိုင်းပြီးချိန်မှာပဲပါကစ္စတန်သမ္မတအရစ်အယ်ဘီကလည်းဝန်ကြီးချုပ်ခံရဲ့အကြံပေးချက်အတိုင်းပါလီမန်ကိုဖျက်သိမ်းလိုက်ပြီးရပ်ပေါင်း90အတွင်းရွေးကောက်ပွဲကျင်းပပေးသွားမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။တိလင်ကအစိုးရအဖွဲ့ဝင်ဝန်ကြီးအားလုံးနှုတ်ထွက်သွားပြီးနောက်အတိုက်ခံနေတဲ့အာနာခွဲရီအုပ်ချုပ်သွားမယ်လို့သမ္မတဂိုတာဘာယာရော့ဂျာဘောက်ဆာကတနင်္လာနေ့မှာကမ်းလှမ်းလိုက်ပါတယ်။စန့်ကျင်ဆန္ဒပြမှုတွေတိုးနေချိန်မှာပဲသမ္မတရဲ့အခုလိုကမ်းလှမ်းချက်ထွက်ပေါ်လာတာပါ။ပါလီမန်ထဲကနိုင်ငံရေးပါတီအနေနဲ့အစိုးရအဖွဲ့ဝင်ယာတုတွေကိုခွဲယူပြီးနိုင်ငံအကြအသေးကိုအတူတကောလက်တွဲဖြည့်ရှင်းသွားကြပါစို့လို့သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တိုင်းပြည်ရဲ့နှဆိုင်လာတဲ့ပြဿနာကိုဒီမိုကရေစီဘောင်အတွင်းကနေအတူတူကဖြည့်ရှင်းသွားကြဖို့အလေးထားပြောထားပါတယ်။သမ္မတနဲ့သူ့အကိုဝန်ကြီးချုပ်ကလွဲလို့တီးလင်ကအစိုးရအဖွဲ့ဝင်ဝန်ကြီးအားလုံးတနင်္ဂနွေနေ့ကနှုတ်ထွက်သွားပြီးနောက်ဗဟုပန်ဥက္ကဋ္ဌအဂျစ်ဂဘရာကလည်းတနင်္လာနေ့မှာထပ်ပြီးနှုတ်ထွက်သွားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းဟာပြဿနာတွေများပြားခဲ့တဲ့9နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးနောက်ဒုတိယသတင်းအတွက်အရွေးခံတော့မှာမဟုတ်ဘူးလို့တနင်္လာနေ့ကပြောကြလိုက်ပါတယ်။အစိုးရအရာရှိကြီးတို့အဖြစ်ဆယ်စုနှစ်နဲ့ကြီးတာဝန်ထမ်းခဲ့ပြီးနောက်2019မှာအုပ်ချုပ်ရေးမှူးဖြစ်လာခဲ့တဲ့လမ်းမြက်ပထမတက်တန်းမှာနိုင်ငံရေးမငြိမ်သက်မှုတွေသဘောထားကွဲသူတွေပေါ်နှိမ်နှင်းခဲ့မှုတွေနဲ့ ကိုဗစ်ကာယောဂကံတွင်မှုမှာဝေဖန်ခံရမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါသူမရဲ့ဆုံးဖြတ်ချက်ကိုတရုတ်အစိုးရကလက်သင့်ခံကြောင်းသူအဓိကအကြောင်းပြချက်ကတော့မိသားစုအတွက်ပြန်ပြီးတော့အချိန်ပေးနိုင်မှုဖြစ်တယ်လို့ဆိုပါတယ်အသက်64နှစ်အရွယ်ကယ်ရီလန်းဟာဟောင်ကောင်မှာပြည်မှုဆိုင်ရာဥပဒေတွေနဲ့စွဲဆိုခံရသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရေးဥပဒေကြမ်းကို2019မှာအဆိုပြုခဲ့တဲ့အတွက်ဒီမိုကရေစီလိုလားသူတွေလမ်းပေါ်ထွက်ပြီးအကြီးအကျယ်ဆန့်ကျင်ဆန္ဒပြမှုနဲ့ရင်ဆိုင်ခဲ့ရမှုပါတယ်ဒီအတွက်2020မှာတရုတ်ပြည်မှာကြီးအစိုးရကဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးနိုင်ငံရေးအံတုတဲ့လွှတ်ရက်တွေဟာတရားမဝင်ဘူးလို့သတ်မှတ်ထားပါတယ်ခင်ဗျာကမ္ဘာလူသားအလုံးရဲ့99ရာခိုင်နှုန်းဟာတန်ရှင်းလက်ဆက်တဲ့လေကိုမရရှိကြဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ်။ဒါကြောင့်လေတုညင်ညမ်းမှုတွေဖြစ်စေတဲ့ကြောင်မီးတွေလောင်စာသုံးဆွဲမှုကိုလက်တွေ့လျှော့ချသွားကြဖို့နဲ့လေတုညင်ညမ်းမှုကြောင့်အသက်ရှူလမ်းကြောင်းနဲ့ကိုရင်းသွေးလွယ်ပတ်မှုပြဿနာတွေကြုံရပြီးနှစ်စဉ်တန်းပေါင်းများစွာသောလူတွေသေဆုံးနေရတဲ့အဖြစ်ကနေကာကွယ်ဖို့လိုတယ်လို့ WHO ကထပ်မံတတိပေးလိုက်ပါတယ်။လေတုတန့်စီမှုဆိုင်ရာစီးမင်းတွေချမှတ်ပြီး6လကြာတနင်္လာနေ့မှာရေရှုရဲ့နောက်ဆုံးအစီရင်ခံစာအသစ်တစ်ခုထုတ်ပြန်လိုက်တာပါအဲ့ဒီထဲမှာလူထုတန်ရှင်လက်ဆက်မှုကိုနိုင်ငံမျိုးရွာအလိုက်စစ်တမ်းကောက်ပြုစုထားတဲ့အညွန်းကိန်းတွေကိုစီးရင်ဆိုင်ရနဲ့ဖော်ပြထားပါတယ်တကမ္ဘာလုံးမှာအရင်ထက်ပိုပြီးလူထုညဉ့်ညမ်းလာတဲ့မျိုးရွာတွေတိုးလာနေပြီး6000ကျော်တိရှိလာပြီလို့ဆိုပါတယ်သဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုအများများဆုံးရှုံးနေရတယ်လို့လည်းရေရှုကပြောပါတယ်ခင်ဗျာ
ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းစီးရီးအရာအချက်ချချတဲ့နေမြေတချို့ကနေတက်နောက်ဆုတ်ပေးဖို့စစ်ကောင်စီကတောင်းဆိုထားတာကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC အနေနဲ့လက်ခံမှာမဟုတ်ဘူးလို့ SSPP က VOA ကိုပြောပါတယ်။မလ31ရက်နေ့က SSPP SSA အဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီတို့တွေ့ဆုံစဉ်မှာစစ်ကောင်စီဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။လက်နက်ကန်ရှမ်းတောင်နဲ့မြောက်အဖွဲ့တွေနေမြေပိုင်တဲ့ကြောင့်စစ်ရေးတင်းမာမှုတွေရှိနေစဉ်စစ်တပ်ကအခုလိုတက်ဆုတ်ခိုင်းနိုင်တဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းမှုကော်မတီအဖွဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP ဘက်ကဒုတိယဥက္ကဋ္ဌနှင့်စစ်ကွန်ဆိုင်အသွင်ရေးမှူးနှင့်ဆက်ဆိုင်စုဦးဆောင်တဲ့အဖွဲ့တို့မတ်လ31ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံစဉ်အတွင်းရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့တန်လွင်မြစ်ကမ်းတလျှောက်နဲ့လွိုင်လင်းမြို့နယ်ပင်လုံမြို့စနင်းဒေသတကြောမှာရှိနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်တွေကိုတက်ဆုတ်ပေးဖို့စစ်ကောင်စီကတောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမည်မဖော်လို့သူ SSPP တပ်မှုသူက VOA ကိုအခုလိုပြောပါဗျ။တ
စ်ခုတည်းမဟုတ်ပဲနှစ်ခုပဲ။သနင်းတောင်ကျောင်းအရင်တော့တိုက်နေတဲ့လွိုင်ဟုံးခေါ်တယ်လေ။အဲလိုဟုံးဟို SSPP တင်ထားတော့ဟို။နောက်ပြီးမှမိုင်းရှုဘက်ကတန်လို့မြင်းနဲ့ကတ်နေတဲ့နေရာကိုအဲ့ဒါလည်းစုခိုင်းတယ်။ငါကဘုရားကမိုင်းရှုက SSPP နေရာပဲ။ရှင်းတုံးလည်းဟုတ်ဂျင်းတိုက်သူလက်သက်ကလေးက SSPP ချက်တာပေါ်ကမန်ရှူအက်ဆက်စ်ဒီလီမန်ရှူဒေတာရဲ့နံပါတ်6နဲ့တော်လမြေဇုံနဲ့နေရာတွေပေါ့ဗျာ
နေပြီးတော့မှတွားရောက်သွေးဆုံနဲ့ SSPP ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ရေးဝန်ဟိုင်းဌာနချုပ်ကိုမရောက်သေးလို့အခြေအနေကိုအသေးစိတ်မသိရသေးပေမဲ့စစ်ကောင်စီရဲ့တောင်းဆိုချက်ကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP လက်ရောဖို့မဖြစ်နိုင်ဘူးလို့အဆိုပေါ်တပ်မှုကပဲဆက်ပြီးပြောပါတယ
်မန်ရှူမှာအခု SSPP တရားပေါ်ထားတယ်လေမန်ရှူနဲ့ GC နဲ့ဆက်တက်တက်မှာပဲပေါ်ရှိတယ်ခွန်ထားဆိုတာမရှိတက်ကိုစုတ်ခိုင်းမှနောက်စကားစကားလောက်ထိုက်မှအဲ့ဒါထိုက်လို့ရရင်တန်ရရတော့တယ်နော်စီချောင်းကအဲ့တန်ရမှရှမ်းပြည်မှာအမြင့်ဆုံးတောင်တောင်ရှိတယ်မှာအဲ့တောင်ထိပ်ကိုဗမာရတော့ပြီရှင် SSD လေးမလွယ်တော့ဘူးပါစားအခုပေါ့ကိုလည်းချိန်လို့ရပြီအဲ့ဒီတောင်ပေါ်နဲ့အမြောက်ကြီးချထိုက်မှာပေါ့အဲ့ဒါတကယ်မှမပြောလမ်းပေါ့အဲ့ဒါကိုဗမာရချင်တာတက်သက်ပြီးမပေးဘူးမပေးတိုက်မယ်တိုက်ရင်ကိုက်ဆိုတော့သူက6ခါခွန်ခါလာတိုက်ပြီးပြီ
ရှမ်းပြည်တောင်ပိုင်းကနေ SSPP ရဲ့တက်ဆွဲထားတဲ့နေရာတွေကိုစစ်ကောင်စီကရုပ်သိမ်းခိုင်းတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ဒီ SSPP နဲ့တွေ့ဆုံတဲ့နေရာမှာလည်းအဲ့ဒါတွေပဲအခြေခံပြီးဆွေးနွေးခဲ့တယ်အဲ့မှာတရင်နေပေါ်မှာလည်းကျွန်တော်မြင်ရပါပဲ SSPP အဖွဲ့အနေနဲ့ကတက်ကနေပြီးသူတို့ရှမ်းပြည်တောင်ပိုင်းနေရာတွေကနေပြီးတက်ကနေပြီးကြာဆုတ်ခိုင်းနေမဆုတ်ဘူးဆိုတဲ့ဟာမျိုးတွေဒါထွက်ပေါ်နေရလဲနာလို့မြင်ပါပဲအတိအကျတော့ဘာလို့ဆွေးနွေးအောင်ဆိုကြကျွန်တော်တို့အနေနဲ့ကရခင်တပ်မတော်အစိုးရလက်ထက် Nawadakin Nayaka Kebaga, the Aquarian and the Twistle Sunigar and Sidet, the Bodunigar and Sidet. I the Bodunigar or Sajo in that Bodunigar or machine, Todo, the first Twistle will get Bodunigar and Lamatu Tare, the Bodunigar agreement is in the Shibi Achete. We got Brita Kava, Jump in on the RCS and the SS Tech Works in the area. Shandy Yau buying one male, the Tunia in the RCS are winning our Sidet. Shandy down my own SSD are winning our Sidet. I never did the General Roga.
SSPB, SSA, Puha, Pigade, Natan Sanakunet, Sanuai, Nasasia, Nima, Yama, Suyan, Tine, Saint, Pirangzu, Saint, Abjay, the Lemma, တက်တီနေရာကိုတိတိကျကျဆွေးနွေးတက်မှတ်ခဲ့တာမရှိတဲ့အတွက်နေမြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားနေကြတာပါလက်ရှိမှာရှမ်းမြောက်ပိုင်လက်နက်ကိုင်း SSPB SSA
စစ်ကောင်စီတပ်တွေအခုရပိုင်းအင်အားဖြည့်လာတယ်လို့
SSPB ဌာနကြောင့်ရလုံုံရေးကိုချင်းကြောင်းနေသလိုဝတ်သွေးစီညညရေးအဖွဲ့ရဲ့တည်ရှိမှုကိုချင်းကြောင်းနိုင်တယ်လို့ရှမ်းနိုင်ငံရေးဒေတာတွေစိုက်ထုတ်အောင်လည်းပြောပါတယ်။ဘိုင်းစီဒေတာကြတော့ပြည်တော်တော်လေးကြီးပါတယ်ပေါ့နော်။ဘိုင်းစီတန်ရယ်ဒေတာကြတော့ဒီကအဖြစ်ဒီ
ဒီကမကောက်ဆက်မှာအစ်ဒီကကုန်းကိုရာကိုတတ်မလို့ကကြီးကြောင်းကိုလေကြောင်းနဲ့အတင်းတိုင်းပုတ်ဖြစ်ဖြစ်ဟုတ်ပါလေ။ဒါမှလည်းမရောက်ပါဘူးနော်။မဟာမိတ်တို့ဘိုင်းစီကိုကြိုက်ကြတယ်။နောက်တစ်နေရာကျတော့ဒီသမင်းတွေကြတော့တော်လာလေဒီလင်းကားတော့မြင်တော့အဲ့တော့မှလက်မှတ်ကြီးတွေကလေးတင်ထားရတော့ဗျာ။လက်ဆက်ရဲ့အခြေခံကိုဒီဘက်ကတင်လုံးလေးကလမ်းမတော်ကိုသူလမ်းမိုးနိုင်တဲ့နေရာပါဗျာ
ကျွန်တော်ညဝင်းအောင်ပါပဲ။ဒီနေ့ကတော့ဒီစစ်ကောင်စီတပ်တွေနဲ့လေဂျီဒီမန်ရှူမြို့နယ်တွေထဲမှာ2022ခုနှစ်ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ကိုရဲမုံပြောပြခဲ့တာပါရှင်။စကိုင်းတိုင်းတွင်ကအင်တာနက်ဖြတ်တောက်မှုဆရာတင်းဆောင်မတဖို့ကိုတင်ပြပါမယ်။စကိုင်းတိုင်းဒေသကြီးမှာစစ်ကောင်စီကမိုဘိုင်းအင်တာနက်ဖြတ်တောက်ထားတာတလရှိပြီဖြစ်တဲ့အတွက်အရာဝယ်တွေခက်ခဲလာပြီးစာဝင်တွေရေချက်တဲ့နေကြသလိုစစ်ဆောင်တွေလည်းအခက်တွေ့နေကြပါတယ်။ရန်ကုန်ကပေးပို့တဲ့တင်းကိုကိုညံဝင်းအောင်ပြောပြပါမယ်ရှင်။စစ်ကောင်စီနဲ့ဒေသခံကာကွယ် ထားပါတယ်။စကိုင်းမြို့ကလေးမြို့မုံရွာနဲ့ရွှေဘိုမြို့တွေကလွဲလို့ကျန်တဲ့နေရာတွေမှာမိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်တာမြန်နှုံးတွေလျှော့ချထားတာအခုဆိုရင်တလကျော်နေပါပြီ။မိုဘိုင်းအင်တာနက်ဖြတ်တောက်ထားတဲ့အတွက်အင်တာနက်ကိုအမိပြူပြီးလုပ်နေရတဲ့စီးပွားရေးလုပ်ငန်းတွေအလွန်ပဲအခက်အခဲတွေ့ကြုံနေရတယ်လို့ကဏီမျိုးကန်ဈေးတဲ့တူကအခုလိုပြောပါလေ
။အဈေးတွေပါရောင်းတဲ့ဟာတွေဆိုတော့ဈေးရောက်မှုကဆင်မပြေတော့ဘူးလေ။ online ကနေ online shop တွေပါလောက်တဲ့ဟာတွေဆိုတော့လုံးဝဆင်မပြေတော့ဘူး။ဒီဈေးတွေပါရောင်းပို့လိုက်တယ်၊ငွေလွှဲတာတွေပါလေဆိုလည်းအဲ့လိုမျိုးတွေလုံးဝဆင်မပြေဝေးထုတ်ရတာပါလေဆိုတော့ဒီမှာမရှိတော့ဘူးလေ။ဒီဝါရီအတွက်ရောဟိုဟာတရင်ချက်လက်ကစားလို့လည်းမတိရဘူးပေါ့။ဈေးမှလို့ပါလို့တောင်းပါလေ။မုံဝါနေယူရောင်းတာလို့ပဲဖြစ်ဖြစ်အဝေးကနေပို့ပေးတာပဲဖြစ်ဖြစ်ဆိုတော့ငါတို့ကဆိုရင်တော့ဒီစီပါလိုက်တယ်ဝေအာတချံကိုတွဲပေးလိုက်တယ်အဲ့လိုမျိုးတွေရှင်ပြီးအခုချိန်မှာကအဲ့လိုတွေကလည်းလုံးဝဆင်မပြေတော့ဘူးအဲ့တော့စာဝေးနေရတဲ့ဟောအလုံးခက်ခဲသွားတာပေါ့ဒီစီဝါရေးမလုပ်ရဘူးဆိုတော့လေ
အခုလိုမိုဘိုင်းအင်တာနက်ဆက်သွယ်မှုပြတ်တောက်နေတဲ့အတွက်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြရသူတွေအတွက်လည်းအခက်အခဲတွေကြုံနေရပါတယ်စားရေးတောက်ရေးပို့ပေးဖို့အတွက်ပါအခက်အခဲတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကလည်းပြောပါတယ်
ရန်စည်းစိမ်မှုကြောင့်ကျွန်တော်စီးပွားရေးတော့မရရမလို့ဟိုစီးစိမ်မှုရပ်သွားတာပေါ့ဟုတ်လိုင်းမွန်လို့မရတာပေါ့လွယ်လို့လက်ခံလို့မရတာဒါမျိုးတွေဖြစ်တယ်အားရင်းရတဲ့ထောက်ပံ့မှုတွေလို့မရတော့ဘူးဟုတ်ပို့ပြီးတော့စာရေးစာပို့ကြက်လာလေ ်ရဲ့တော့ကျွန်တော်ရဲ့ဖွဲ့မှရှိနေဒီလိုမျိုးခွေရင်အားရတယ်ပြောင်းပြောင်းဆက်သွယ်နေရတော့ဘုံတော့ဘယ်တော့မှမရှိရတယ်သိမသိရဘူးဖုန်းဆက်ပြီးတော့ပဲလိုက်ပြီးတော့တော့တိုင်းမီရတယ်ပေါ့အဲ့လိုရှင်းနေရတာဟုတ
်စကိုင်းတိုင်းတွေကရင်းမပင်ပလဲကနီတပရင်စတဲ့မြို့နယ်တွေအပြင်ကောလင်းအင်းတော်ထီးကျိုက်စတဲ့နေရာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာနေစေဖြစ်ပါတယ်အဲ့ဒီနေရာတွေမှာတော့မိုဘိုင်းအင်တာနက်လုံးဝကိုအသုံးပြုလို့မရတဲ့အခြေအနေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်ကြားစစ်ပွဲတွေဖြစ်ခဲ့ခြင်းကလည်းရခိုင်ပြည်နယ်နေရာအတော်များများကိုအင်တာနက်ဖြတ်တောက်ပြီးစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ခဲ့မှုတွေရှိခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်။ဒေါ်ရရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရဟလုကတ်ပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လာရောက်လေ့လာကြပါတယ်။အဲ့ဒီပြတိုက်ထဲမှာပြသထားတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုအထူးပြုလေ့လာကြတာဖြစ်ပါတယ်။ကိုခင်မောင်ဆွမင်းကကိုယ်တိုင်သွားရောက်သတင်းယူတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်မှာဖြစ်ပါတယ်။အခုဒီပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကိုယ်စားလှယ်အဖွဲ့လာရောက်ပြီးလေ့လာနေတာဖြစ်ပါတယ်။သူတို့ကဒီ Holocaust Museum လို့ခေါ်တဲ့လူမျိုးသုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်ကတာဝန်ရှိတဲ့ Andrea ကနေရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ကလူမျိုးသုံးတပ်ဖြတ်နေတဲ့အကြောင်းမောင်းထုတ်နေတဲ့အကြောင်းနှိပ်စက်နေတဲ့အကြောင်းတွေကိုဓာတ်ပုံကားချက်ပြီးရုပ်ရှင်တွေနဲ့ပြသပေးနေတာဖြစ်ပါတယ်။အခုလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုလာရောက်လေ့လာတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုဘယ်လိုခန်းစားချက်ဖြစ်ပေါ်တယ်လဲလို့ကျွန်တော်မေးမြန်းကြည့်တဲ့အခါမှာတော့
ဒီလူမျိုးရဟင်ဂျာတွေမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကအခုမှဖြစ်ပျက်ကြတာမဟုတ်ဘူးပြီးခဲ့တဲ့60နှစ်ကနေစပြီးတော့တဖြည်းဖြည်းအချိန်ဟုန်မြင့်လာတဲ့ဟိုပုံစံမျိုးတွေနောက်တကဒီစစ်တပ်ကဒီရဟင်ဂျာတွေမှာဥတီပြီးတော့တကယ့်ကိုအင်တိုက်အားတိုက်ကျွန်တော်လူဟိုအများလူအမြောက်အများပေါ်မှာရည်ရွယ်ထားတဲ့ပုံစံကိုသူတို့ရှင်းရှင်းလင်းလင်းတင်ပြထားတွေ့ရတယ်။အဲ့တော့လူခွင့်ရေးအရကျွန်တော်တို့ကရိုဟင်ဂျာတွေပေါ်မှာနိုင်ငံတကာရာဇဝတ်မှုကျူးလွန်မှုဖြစ်တယ်ဆိုတာကျွန်တော်တို့ကယုံကြည်ပြီးသားဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဒါကိုအမှန်တရားရရှိဖို့အတွက်ဟိုတောင်းဆိုခဲ့တာလည်းကျွန်တော်ရှိရဲရအောင်လုပ်မယ်ဆိုတဲ့ကတိလည်းပေးထားတယ်။အခုဒါမျိုးတွေ့လိုက်တော့ကျွန်တော်ပို့ပြီးတော့ဒီလိုမျိုးကိစ္စတွေကိုအမှန်တရားအတွက်ရည်တည်ချင်တာရယ်တရားမျှတမှုဖော်ဆောင်ခြင်းနဲ့စိတ်ကပို့ပြီးတော့ကြီးမားလာတယ်နော်လာကြည့်တဲ့သူတိုင်းလည်းအဲ့လိုမျိုးကျွန်တော်စိတ်ထဲမှာခံစားမယ်လို့ယူဆပါတယ်ခင်ဗျာ
အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အကြံပေးဖြစ်တဲ့အမျိုးသမီးရေးရလှုပ်ရှားနေသူဒေါခင်လေးကလည်းဒီပြကန်းလာရောက်ကြည့်ရှုရတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျွန်မဒီ Holocaust Museum 2012တုန်းကလည်းရောက်ဖူးပါတယ်ပေါ့နော်ဒီအဲ့တုန်းကတော့ဒီမြန်မာကိစ္စနဲ့ပတ်သက်ပြီး Ranger issue နဲ့ပတ်သက်ပြီးတော့မရှိသေးဘူးပေါ့အခုရောက်လာတဲ့အခါမှာခံစားမှုကအရင်တုန်းကတော့သူများဖြစ်တာကိုပဲကျမတို့ကလာကြည့်ရလို့ပေါ့အခုကျတော့ကိုယ်တိုင်ကြီးတဲကကိုယ်လူတွေဖြစ်နေတဲ့ဟာကိုကိုယ်တိုင်ကြည့်ရတဲ့ပို့ပြီးတော့အရင်ထဲမှာမကောင်းပါဘူးအဲ့ဒီလူတွေကိုအကာအကွယ်ပေးဖို့အတွက်လည်းကျမတို့အများစုကပြက်ကွက်ခဲ့တယ်ဆိုတဲ့ဟာကိုလည်းကျမခံစားရပါတယ်
လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြကန်းထဲမှာထားရှိတဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့ပြကန်းကိုမကြာသေးခင်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလွန်ကင်ကိုတိုင်လာရောက်ဖွင့်လှစ်ရင်းနဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတယ်ဆိုတာကိုတရားဝင်ကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံခြားရေးဝန်ကြီးကိုမိုးစောဦးကိုရိုဟင်ဂျာအရေးဟာဘလောက်အထိအရေးပါအရေးကြီးတယ်လဲလို့မေးမြန်းခဲ့တဲ့အခါမှာတော့
ရိုဟင်ဂျာပြည်သူများရဲ့ဒီကျူးလွန်ခံရတဲ့ယာစွေးမှုများအတွက်တရားမျှတမှုကိုရအောင်ဆောင်ကျင်းရမယ်အဲ့ဒီလိုပဲကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့ပေါ့လေဒီယာစွေးမှုတွေကိုဆက်လက်ကျူးလွန်နေတဲ့တာဝန်ရှိတဲ့သူတွေကိုလည်းဒါတရားမျှတမှုနဲ့အညီပေါ့လေအရေးယူဆောင်ရွက်နိုင်အောင်ဒါကျွန်တော်တို့ကစူးစမ်းရမယ်ဒီလိုစူးစမ်းခြင်းဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အနာဂတ်တွေအင်မတန်အရေးကြီးပါတယ်ဒီတိုင်းပြည်အနာဂတ်မှာဒီလိုမျိုးအဖြစ်ဆိုးတွေထပ်မဖြစ်ဖို့တက်ကိုတားဆီးရလဲရောက်မှာဖြစ်တဲ့အတွက်ကြောင့်အင်မတန်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ဒီလူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြကန်းကိုလာရောက်လေးလာကြတဲ့သူတွေကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းအမျိုးသားညီညွတ်ရေးအစိုးရရဲ့ လူခွင့်ရေးအကြံပေးဦးအောင်ကျော်မိုးနောက်တခါလူခွင့်ရေးအကြံပေးတဦးဖြစ်တဲ့အမျိုးသမီးရေးရာဆောင်ရွက်နေသူဒေါခင်လေးအမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးအမျိုးသားညီညွတ်ရေးအစိုးရကခန့်အပ်ထားတဲ့အာဆီယံရေးရာဥပဒေလာတင်လို့ဖြစ်ကြပါတယ်ခင်ဗျာ
ကိုခင်မအောင်ဆိုမယ်ကိုရိုင်းတော့ရောက်သတင်းရယူတင်ပြခဲ့တာဖြစ်ပါတယ်ရှင်ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတော့မြန်မာအစိုးရအဆက်ဆက်လက်မခံသလိုစစ်ကောင်စီဘက်ကလည်းလက်မခံပါဘူးဒါပေမဲ့လို့လဲအခုအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်ခံနေတာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံတွင်းကစီးပွားရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ် ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကဒေါက်ဆန်းစုကြည်ရဲ့အရက်သားအစိုးရကိုစစ်ဗိုလ်ချုပ်ကြီးတွေကဖြုတ်ချပြီးနောက်မှာတော့မြန်မာပြည်အပါအဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်တဲ့ကုမ္ပဏီတွေကထုတ်လုပ်တဲ့စက်ပြာကဏ္ဍကော်ဖီဒို့လို့ပစ္စည်းတွေအထိလူလူတွင်အများအပြားကကြောခံခဲ့ကြပါတယ်ဒီထဲမှာကိုကျော်ကြီးလည်းပါပါတယ်တခြားပြည်သားတော်တော်များလည်းတခြားကုမ္ပဏီတွေကကျွန်တော်တို့ဒီအလုံးအင်း
မလို့ကျွန်တော်တို့ဒီအတက်နိုင်ဆုံးတော့ရှောင်းနေဗျာနောက်ဆုံးမရှိရင်မတောက်တဲ့ပုံစံမျိုးတော့နေပလိုက်တာ
နာမည်ရင်းကိုမတုံးဖို့ပြောတဲ့ရန်ကုန်မြို့လေကစားတောက်ဆိုင်မန်နေဂျာတဦးကတော့ပြီးခဲ့တဲ့နှစ်အေဒီလကတည်းကမြန်မာဘီယာမရောင်းတော့တာဖြစ်ကြောင်းပြောပါတယ်ဘီယာမမာတော့တဲ့အပြင်ဘီယာတစိမ့်ပါတဲ့ထိုင်ကုန်နေစပွဲတွေခြီးတွေကိုပါပြန်ပေးခဲ့ကြတာပါမြန်မာပြည်အတစိတ်တွေ့ရင်ဖောက်တယ်တွေလာတော့မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။နာမည်ရင်းကိုမသုံးပဲကိုမိုးဆက်လိုပဲသုံးဖို့ပြောတဲ့ရန်ကုန်မြို့ကန်ကတော့စကူလန်တခြားမြန်မာပြည်ရောက်လာမတွေ့တလောက်ပဲလို့ပြောပါတယ်။တခြားပြည်တွေကိုပြောင်းတောက်နေတာလို့လည်းသူကပြောပါတယ
်။စစ်တပ်တို့ဖြစ်တဲ့ဒီမြန်မာဟိုဆိုင်နေတဲ့တိတ်မရောဖြစ်ကြတော့ဘူးနော်။အဲထို့ကြအဲ့ဒါပေါ့တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ကလည်းဒီမြန်မာလူတိတ်မတောက်ကြတော့ဘူးနော်။
မြန်မာပြည်အတောက်သုံးနေကြသူတိုင်းတော့ဒီလိုလောက်ကြတာမဟုတ်ပါဘူး။ရခိုင်ပြည်နယ်ကအစိုးရဝန်ထမ်းတို့ဖြစ်တဲ့ကိုထွန်းထွန်းကတော့
ရမောင်းကြီးကတော့ဒီဒွေးမောင်းတိုင်းကတော့ဒီဆောင်မှာတိတ်တော့မတွေ့ရဘူး။အဲပုံမှန်တိုင်းဒီမြန်မာရေတော့မဟုတ်ဘူးပေါ့။တချို့ဆိုရင်ဒီပါကီယာဆိုပြီးရောဆိုတဲ့ပုံစံမျိုးလေးဒီတောက်ချမျိုးတွေတွေ့ရတာပေါ့
။ဒီအစိုးရဝန်ထမ်းကသူ့နာမည်ရင်းကိုမသုံးပဲကိုထွန်းထွန်းလို့သာသုံးဖို့ပြောပါတယ်။နာမည်ရင်းမသုံးခိုင်းတဲ့ကိုညင်ကြီးဆိုတဲ့စစ်တွေမြို့ကန်ကတော့အခုလိုပြောပါတယ
်။ဒီမြန်မာပြည်အပေါ်ကိုစောင့်မြင်ကြရတဲ့အရေးပဲတောက်တာပါ။ညာကစားပိုင်းမှမရှိပါဘူး
။မြန်မာပြည်အပါအဝင်အဖျော်ယမကာတွေထုတ်တဲ့မြန်မာဘရူဝါရီလုပ်ငန်းကြီးကိုစစ်တပ်ရဲ့လုပ်ငန်းကြီးဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့ဂျပန်အဖျော်ယမကာလုပ်ငန်းကြီးကီရင်တို့ဖက်ဆက်လုပ်ကင်ခဲ့ကြတာဖြစ်ပြီးကီရန်လုပ်ငန်းကြီးရဲ့2018ခုနှစ်ထုတ်စီးရင်မှာတော့ဈေးကွက်ဝေးစု80ရာခိုင်နှုန်းနီးပါးရရှိကြောင်းဖော်ပြခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါလက်နက်ချီဖြစ်ပွားခဲ့ပြီးတဲ့နောက်2021ခုနှစ်အတွင်းဆီယနာသိမ့်မှုတွေကြောင့်အနောက်အရှက်အဟန့်အတားတွေဖြစ်ခဲ့ရပြီးအဲ့ဒီနှစ်ကုန်ပိုင်းအကျိုးအမြတ်ဟာဂျပန်ယန် 6.6 ဘီလီယံသာရရှိခဲ့ပါတယ်။ဒီမတိုင်ခင်နှစ်ကတော့အကျိုးအမြတ်ကဂျပန်ယန်13.8ဘီလီယံထိရှိခဲ့တာပါစစ်တပ်လုပ်ငန်းကြီးနဲ့ဖက်ဆက်လုပ်တာကိုဖျက်သိမ်းဖို့လက်နက်ချီစူးစမ်းခဲ့ပြီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကလည်းဖိအားပေးကြတာနဲ့အတူပဲပြီးခဲ့တဲ့ဖေဖော်ဝါရီလမှာတော့ဂျပန်လုပ်ငန်းကြီးကမြန်မာနိုင်ငံကနေထွက်ခွာမဲ့အကြောင်းကြေညာခဲ့ပါတယ်ဒီကြေညာချက်ကြောင့်ရောနောက်မြန်မာပြည်အပေါ်သတိမှမှုတွေကြောင့်ရောပြန်ဘက်တွေဖြစ်တဲ့ဟန်နီကင်ကာစပတ်နဲ့ထိုင်းနိုင်ငံတို့ဘီယာချန်တို့ကလစ်ဟာသွားမဲ့ဈေးွက်ထဲကိုဝင်ရောက်ဖို့ဆိုင်းပြင်းနေကြပါတယ်။အထူးသဖြင့်မြို့ကြီးတွေရဲ့မြန်မာဘီယာဈေးွက်ဝေစုကိုဒီဘီယာအမှတ်တံဆိပ်3ခုကရလာနေတယ်လို့လဲရန်ကုန်ခြေဆိုင်ဈေးွက်လေးလာသူတို့ကပြောပါတယ်။သူ့နာမည်ရင်းကိုတော့မသုံးစေချင်ကြောင်းလည်းပြောပါတယ်။ကာစပတ်ဘီယာဘက်ကမှတ်ချက်ရဖို့ AFP ကဆက်သွယ်ခဲ့သလိုပဲဟန်နီကင်ဘီယာရဲ့အမည်မဖော်တဲ့တာဝန်ရှိသူတို့ကတော့စားသုံးသူတွေရဲ့ဝယ်ယူမှုအလေးအထနဲ့ပတ်သက်လို့သုံးသပ်ပြောဆိုဖို့ဆောလွန်နေသေးတယ်လို့ပြောပါတယ်ရှင်
။ဒရင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ဒရင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex application ကို download ရယူပါ
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA America အတန်ရဲ့2022ခုနှစ်ဧပြီလ5ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50-51လိုင်းလမ်းမီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ယူကရိန်းဒုက္ခသည်တွေအရေးယူကရိန်းစစ်ပွဲအကြောင်းရုရှားပြည်သူတွေထံသတင်းဖြန့်ဝေပေးနေကြတဲ့အကြောင်းသတင်းဆောင်မတွေကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမယ့်သတင်းဖတ်ဆင်ကဏ္ဍတွေတင်ပါတော့
အဲ့ဒီဘက်မှာလည်းပေါင်းတန်နေတာအခုမီးပြတ်တယ်ပါညာနဲ့ဆိုတော့ကျွန်တော်တို့ကပေါင်းတန်ထွက်တဲ့နှုန်းကဒီလောက်မများဘူးရှင်။လက်ရှိပြည်ပင်းဒီပတ်ဝန်းကျင်နိုင်ငံ
ပတ်ဆင်စီးပွားရေးအစီအစဉ်မှာနားဆင်ချင်ရပါမယ်ရှင်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ယူကရိန်းစစ်ပွဲဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်။ရုရှားရဲ့တိုက်ခိုက်မှုတွေကြောင့်ယူကရိန်းကနေထွက်ပြေးနေရသူတွေထဲမှာအများစုကတက်ကြီးအသက်ကြီးအရွယ်အမျိုးသမီးတွေမိခင်တွေနဲ့ကလေးငယ်တွေဖြစ်ပါတယ်ဒုက္ခတွေတိုင်းမှာသူတို့ကိုယ်စီကြုံတွေ့ရတဲ့အဖြစ်အပျက်တွေရှိသလိုတိုင်းပြည်ပြန်လဲငြိမ်းချမ်းလာဖို့အနာဂတ်မျှော်လင့်ချက်တွေလည်းရှိနေကြပါတယ် VOA သတင်းတောက်ဆီလီယာမန်ဒိုဇာပိုလန်နိုင်ငံမီရီကာမြို့ကနေပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင
်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အထိအပွားဖီရာပက်ဖလီနာယူကရိန်းမှာရှိနေခဲ့ပြီးအခုကတော့အင်းကြီးချင်းပိုလန်နိုင်ငံမှာဒုက္ခသည်အဖြစ်နဲ့ခိုးလုံနေရပါတယ
်။နမ်
ဆိုဗီယက်ကာလတုန်းကတော့ကောင်းကောင်းနေခဲ့ရပါသေးတယ်။ခုတော့ဘလို့ရှင်းပြရမလဲမသိတော့ပါဘူး။ဒါကြီးပြီးသွားရင်တော့ကျမတို့အတွက်ရုရှားလုံးဝမလိုအပ်တော့ပါဘူး။ပက်ဖလီနာဟာမြင်းရီလေတူခိမ့်ဖြိုကနေထွက်ပြေးလာခဲ့ရတာပါ
။နို့ရီဇဝိနေ
ယူကရိန်းကိုဘုံကျဲတိုက်ခိုက်ပြီးကျေးရွာတွေကိုပစ်ခတ်တိုက်ခိုက်တဲ့စစ်ပွဲတွေကြောင့်ထွက်ပြေးရတာပါ။ကြောက်စရာကောင်းတဲ့လုပ်ရက်တွေကြောင့်လူတိုင်းဘေးလွရာကိုပြေးနေကြရပါတယ်။တပ်နိုင်တဲ့လောက်တော့မိသားစုတွေတစုတစည်းတည်းဖြစ်အောင်ကြိုးစားတာပါပဲ။အပြစ်မရှိတဲ့ကလေးငယ်တွေရဲ့အသက်တွေမဆုံးရှုံးရအောင်အခုလိုထွက်ပြေးလာခဲ့ကြရတာပါ
။ယူလီယာဦးစစ်ကတော့ကလေးနှစ်ယောက်မိခင်ပါ။ရုရှားရဲ့ဘုံကျဲမှုတွေနဲ့တိုက်ခိုက်မှုတွေကြားသတင်းနှစ်ပတ်လောက်နေခဲ့ပြီးတဲ့နောက်မှာတော့ခိမ့်မျိုးကနေထွက်ပါဖို့သူတို့မိသားစုဆုံးဖြတ်ခဲ့ပါတယ
်။
ဘုံကျဲတိုက်ခိုက်တာတွေ73ရက်ကျုံခဲ့ရပါတယ်။နောက်ဆုံးကျမယောက်ျားကကလေးတွေစိတ်ဒဏ်ရာရမှဆိုရင်ပြီးမြို့ကနေထွက်ဖို့ကျမကိုပြောပါတယ်။အမျိုးသားကတော့ kiss မှာပဲနေခဲ့ပါတယ်။သူ့အသက်က33နှစ်ကျမတို့စီသူပြန်လာမယ်လို့တော့ကတိပေးပါတယ်
။လီလီယာကိုစတန်ကိုကတော့တီမာနဲ့ဒါမီယာလူငယ်နှစ်ဦးရဲ့အဖွာပါ။သူတို့မိသားစုကတော့ kiss မြို့ပြင်ကအိမ်တလုံးမှာတွားနေဖို့အစပိုင်းမှာစီစဉ်ခဲ့ကြပေမဲ့ရုရှားတပ်တွေကမြို့နယ်ပို့ပို့နှိကက်လာချိန်မှာတော့အစီအစဉ်ပြောင်းပြီးပိုလန်ကိုထွက်လာခဲ့ရပါတယ
်ကရုရှင
်ယောက်ျားတွေကတော့ကျမတို့ကို leave ကိုတွားဖို့ပြောပါတယ်တမီးတွေရဲ့တငယ်ချင်းတွေကလည်းသူတို့စီမှာခေါ်ထားပေးပါတယ်ဒါပေမဲ့နောက်ပိုင်းဖောက်ခွဲတိုက်ခိုက်တာတွေစပြီးတော့ဖြစ်လာတယ်အဲ့ဒီကနေလေစိတ်လေချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်ခံရတယ်ကျမတို့လည်းတမီးရဲ့မိတ်ဆွေတွေနဲ့အတူအဲ့ဒီကနေထွက်ဖို့ဆုံးဖြတ်ခဲ့တာပါပဲ
ဒုတိယကမ္ဘာစစ်ကြီးပြီးလို့85နှစ်ကျော်ကြာ21ရာစုခေတ်ကြီးထဲမှာအခုလိုစစ်ပွဲတွေကြားနေရလိမ့်မယ်လို့သူမထွေးမိတဲ့အကြောင်းကိုစတန်တိုကပြောပါတယ
်ကျမရဲ့အဖိုးကကမ္ဘာစစ်တုန်းကပိုလန်မှာစစ်တိုက်ခဲ့တာပါအရန်ကိုစိုးပါတယ်ကျမမှတ်မိနေပါသေးတယ
်အတိတ်သမိုင်းကိုပြန်သွားနေရတယ်လို့ပါပဲလို့အဖွာပက်လီနာကလည်းပြောပါတယ
် No goodness no yes
အဲ့ဒီချိန်တုန်းကကျေးရွာတွေနဲ့တိုင်းပြည်အခြေအနေကိုပြန်ပြီးတော့သတိရမိပါတယ်။1854ခုနှစ်ဟာအင်မတန်ခက်ခဲခဲ့တဲ့အချိန်မှာကျမတို့ကတော့ငြိမ်းချမ်းရေးပဲလိုချင်ပါတယ်။စစ်သားတွေကကျမတို့ကိုကာကွယ်ပေးနိုင်တဲ့အခြေအနေအားလုံးအဆင်ပြေပြေနဲ့ငြိမ်းချမ်းရေးရတာလိုချင်ပါတယ်
။ဒုက္ခသည်တွေကတော့ငယ်ရွယ်သေးတဲ့သူတို့ရဲ့တားသမီးတွေမျိုးတွေနဲ့အတူအိမ်ပြန်ခွင့်ရဖို့နဲ့ယူကရိန်းမှာငြိမ်းချမ်းမှုပြန်ရလာတဲ့အခါစစ်ပွဲတွေကြောင့်ဖြစ်တဲ့စိတ်ဒဏ်ရာတွေကိုပြန်လည်ကုစားနိုင်ဖို့မျှော်လင့်တဲ့အကြောင်း VOA ကိုပြောပါရရှင်
။မက်ခင်ဖြူထွေးတင်ပြပေးခဲ့တာပါရှင်။သောရရှင်များရှင်။ရုရှားမှာယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုရုရှားအစိုးရကအနာသုံးဖိနှိပ်ပိတ်ပင်ထားတဲ့အတွက်ကမ္ဘာတစ်လောကအင်တာနက်ဟက်ကာတွေနဲ့စေတနာဝန်ထမ်းလှုပ်ရှားသူတွေကယူကရိန်းစစ်ပွဲသတင်းတွေကိုရုရှားပြည်သူတွေရဲ့တယ်လီဖုန်းတွေထဲထိတိုက်ရိုက်ပေးပို့နေကြပါတယ်။မတ်ဒီဗယ်သတင်းပေးပို့ထားတာကိုကိုစုံမိုးကျော်ကပြောပြပေးပါမယ်ရှင်
။ရှိရုရှားကအခြေအနေတွေကိုတချို့က Digital Tamani Kalaga လို့ခေါ်ကြပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့က ပြည်သူတွေစီကိုတည်နေမရောက်အောင်ရုရှားအစိုးရကပိုပြီးတင်းတင်းကြပ်ကြပ်ပိတ်ပင်ပါတယ်စစ်တရင်တွေဖော်ပြတာကိုရာဇဝတ်မှုအဖြစ်ရေးယူနိုင်တဲ့ဥပဒေသစ်တွေပြဋ္ဌာန်းပြီးလူမှုကွန်ရက်စာမျက်နှာတွေနဲ့လွတ်လပ်တဲ့တည်နေဌာနတွေကိုပိတ်ပင်ပါတယ်ကျွန်တော်တို့ကသနတ်တွေဝယ်စရာမလိုပါဘူးကျွန်တော်တို့ရဲ့စမတ်ဖုန်းတွေကကျွန်တော်တို့ရဲ့လက်နက်တွေပါလို့ဟက်ကာတချို့ကပြောကြပါတယ်ပိုလန်နိုင်ငံမှာအခြေစိုက်တဲ့စိုက်ဘာအဖွဲ့တချို့ကပြည်ဝက်ခိုးယူရရှိထားတဲ့တန်ပေါင်းများစွာသောရုရှားပြည်သူတွေရဲ့တယ်လီဖုန်းနံပါတ်တွေကိုအသုံးပြုပြီးရုရှားပြည်သူတွေထံကိုယူကရိန်းစစ်ပွဲသတင်းတွေလူတိုင်းကအလွယ်တကူပို့လို့ရအောင်ဖန်တီးပေးထားပါတယ်
။ Thanks to all these people, we were able to send more.
ဒီသတင်းပေးပို့နိုင်တဲ့စနစ်ကိုဖန်တီးပေးတဲ့သူတွေကိုကျေးဇူးတင်ပါတယ်။ကျွန်တော်တို့ရုရှားပြည်သူတွေထံကို message နဲ့ email တန်ပေါင်း40ကျော်လောက်ပို့နိုင်ခဲ့ပါတယ
်သူတို့အဖွဲ့ကစေကာလတုန်းကအတွေ့အကြုံကိုအတူယူပြီးလုပ်တာလို့ဂျန်ဂျမ်ဘတ်က VOA ကိုပြောဆိုခဲ့ပါတယ်ဂျန်ဂျမ်ဘတ်ဟာနာမည်ဝက်ဖြစ်ပြီးပိုလန်စစ်သူရဲကောင်းသူရဲ့အမည်ကိုယူထားတာပ
ါ I couldn't remember my parents and me listening to Radio Free Europe
ကျွန်တော်နဲ့ကျွန်တော်မိဘတွေ Radio Free Europe ကိုနားထောင်ခဲ့ရတာကိုမှတ်မိနေပါသေးတယ်ဒီတနေရာကနေပဲကဘာကြီးရဲ့သတင်းအမှန်နေနဲ့ဗဟုသုတတွေကိုရနိုင်ခဲ့တာ
ပါ v1920.in website ကရုရှားကဖုန်းနံပါတ်တွေနဲ့ message ပို့ရမယ့်နေရာတွေကိုဖော်ပြထားပါတယ်စက္ကန့်ပိုင်းအတွင်းစာပို့လို့ရပါတယ်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာနေထိုင်တဲ့ဆီယာမာတူဖြစ်တဲ့ KT ကရုရှားကို message ပို့ဖို့အဲ့ဒီ website ကိုအသုံးပြုတယ်လို့ပြောဆိုပါတယ်
Children's Hospital, Maternity Hospitals, and a theater where citizens were sleeping.
Kili seyong dwe, seyoga gu seyong dwe, nao, ayatari eyni le niyari gu, bongje taikai khanare dhanin dwe gu, bu bibare. Di pipya dwe ha, Russia re dwe yo, Ukraine re dwe ba, jigwe zya pipya dwe ba.
Dhanin thana bongzo ma dhanin chale di ne, dapo ni gu le, du ga te bi bu bibare.
I think I sent 95 or 96. And I heard back from about 12 people.
လူ95ယောက်96ယောက်လောက်ကိုကျမပို့ပေးပါတယ်။7ယောက်ကအကြောင်းပြန်လာပါတယ်
။တချို့အကြောင်းပြန်တဲ့သူတွေကသတင်းတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ကြပါတယ
်။ She wrote back, I'm sorry you believe this information. It's far from reality.
သူကပြန်ပြီးရေးလာပါတယ်။တင်းအဲ့ဒီသတင်းတွေကိုယုံသလား။ဒါတွေကမဖြစ်နိုင်ဘူးလို့ရေးတယ်။ဘယ်လိုပဲဖြစ်ဖြစ်ဘာမှမဖြစ်ဘူးဆိုရင်တော့ကျမထင်တာကတော့သူတို့အတွက်ဆက်ပြီးတွေးစရာမျိုးစေ့ကိုချပေးလိုက်တာပါပဲ
လူမှုကွန်ရက်စာမျက်နှာမှာသူရဲ့အမှုပညာဖန်တီးမှုတွေကိုမျှဝေနေတဲ့ဂျူနီရှားနိုင်ငံကအသက်19နှစ်အရွယ်အနီးစရာဘီကတော့သတင်းစကား message 100ကျော်ပို့ခဲ့ပါတယ်သူက VOA ကိုအခုလိုပြောပါတယ
် I got one reply so far and this reply told me that I'm a liar
ခုချိန်ဒီတယောက်ကတော့အကြောင်းပြန်လာပါတယ်ကျွန်တော်ကလိမ်နေရလို့ပြောပါတယ်ယူကရိန်းမှာလုံနေရရဥပဒေနဲ့ညီလုံနေတာဖြစ်ပြီးတရေကောင်းနေဖြစ်တယ်လို့လည်းအကြောင်းပြန်ပါတယ
်။ဇဗီယာကတော့လက်မလျှော့ပါဘူး။သူရဲ့ message တွေအနေငယ်အပြောင်းလဲလုပ်ပြီးသူတို့ကိုပုံကိုရေးအရာသဘောမျိုးပူဆန်အောင်လုပ်လိုက်ပါတယ
်။ I think that there is hope to make them understand what's actually
ကျွန်တော်ထင်တာတော့ဘာလို့အမှန်တကယ်ဖြစ်နေလဲဆိုတာသူတို့ကိုနားလည်အောင်လုပ်နိုင်နိုင်မယ်လို့လည်းမျှော်လင့်ပါတယ်။ဒါကြောင့်ရေရိုးသားသားပြောရရင်ရုရှားပြည်သူတွေပုံမှန်လည်းယုံကြည်ပါတယ်
။ရုရှားဆိုရကစောင့်ကြည့်နေတာကိုကြောက်တဲ့အတွက်တချို့ရုရှားတွေကအကြောင်းမပြန်ရဲကြပါဘူး။ဒါပေမဲ့ဒီလို message ပို့တာတွေကတိောက်နေစေဖြစ်ပါတယ်။ရုရှားအစိုးရက v1920.in website ကိုတိုက်ခိုက်ပျက်စီးခြင်းနေတာပါလို့ Jambanch ကပြောဆိုပါတယ
်။ It's something terrible not to have an access to information.
အနောက်တိုင်းတဲ့ကဘာကသတင်းတွေကိုမရနိုင်အောင်ပိတ်ပင်ထားတာဟာတကယ်ကိုဝန်တော့ဝန်ဘိုးကြီးတခုပါ။ကျွန်တော်ယုံကြည်တာကတော့ဒီနေ့နေ့မှာလူတွေဟာပို့ပို့ပြီးတော့ပြောဆိုလာကြမှာဖြစ်ပါလေ
။ကိုစောမိုးကျော်တင်ပြပေးခဲ့တာပါရှင်။သောရရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါလေ။အခုကတော့သတင်းဘတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါလေ။ရုရှားဥဆောင်တဲ့ဥရောပအာရှစီးပွားရေးသမဂ EAEU ကမြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းနေတာမှာမြန်မာဘက်ကတော့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံရေးဓာတ်မြေဩဇာအပါအဝင်လေယာသုံးပစ္စည်းတွေဝယ်ယူကွင်းနဲ့ပို့ကုန်ထပ်တိုးတင်ပို့နိုင်ရေးတို့ကိုလိုလားနေတာဖြစ်ပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင
်။
ကျွန်တော်တို့ကြာရေနှောင်းပေါင်းစံလို့ဟာမျိုးတော့ဆရာသွားလာရှိတယ်။ကျွန်တော်တို့ရောင်းတဲ့ဟာပေါင်းစံပေါ့နော်။ဟုတ်ကဲ့။သူဆရာဝယ်တာတော့အဲ့ကွနာဟိုသူစီရဲသူတို့ရောင်းဖို့တော့ဒီသူစားတယ်ဒါပေမဲ့ကျွန်တော်ကတော့ဆရာနဲ့တော့ဒါစီနေပတ်သက်တဲ့နိုင်လို့တော့မတွေ့ဘူး။ဆရာနဲ့ကျွန်တော်တို့ကြားမှာတော့အများကြီးတော့လုပ်တဲ့ဟာတော့မရှိတော့ဘူး။မြန်မာစစ်ကောင်စီရဲ့ဝင်ကြီးဌာနတ
ဒီနေ့ကိုတခြားပါအာရှာစီးပွားရေးသံဃာတို့ကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကျေကျေပြန့်ပြန့်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့ကြတာနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွထွန်းကိုမေးကြည့်တာမှာရုရှားနဲ့မြန်မာကြားလက်ရှိစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုသူကရှင်းပြခဲ့တာဖြစ်ပါတယ် ယူကရိန်းချစ်ချော်စစ်စတင်ပြီးနောက်မလ၅ရက်နေ့အင်္ဂါနေ့မှာပဲရုရှားရဲ့စီးပွားရေးထောက်ပံ့မှုအစီအစဉ်မှာအမေရိကန်ဒေါ်လာ3000ကျောင်းလောက်သုံးစွဲမဲ့အကြောင်းရုရှားဝန်ကြီးချုပ်မီခေမူရှူတင်ကပြောဆိုခဲ့ပါတယ်။မလကုံမှာစတင်အကောင့်ထည့်ဖို့ဆောင်ရွက်မဲ့အစီအစဉ်တွေထဲမှာတော့အလုံးမှရေးပါတဲ့လူသုံးကုန်စည်တွေစားတောက်ကုန်စည်တွေတင်သွင်းရေးဖြစ်ပါတယ်။
ဝပ်ရှာဘီယွန်ဖီနန်ဆီယယ်ရဝနီယယ်အဆင်းဝဲစပရီမီယာနဗာဒင်းထရီလီယွန်ရူဘလီခမိုင်းယမုံငွေပမာဏဟာရူဘန်ငွေတစ်ထရီလီယံဖြစ်ပါတယ်ယူရိုပါအာရှာစီးပွားရေးသက်မကအီအီအီယူအဆင့်အပါအဝင်အစီအစဉ်တချို့ကိုတော့မတ်လကုန်မှာစတင်အကောင့်ထည့်ဖော်မှာဖြစ်ပါတယ်ပမာဏအများစုကိုတော့သွင်းကုန်ပိုင်းမှာယင်းနည်းမြှုပ်နှံဆောင်ရွက်မှာဖြစ်ပြီးကုမ္ပဏီတွေလူတွေအနေနဲ့လက်ရှိအခြေအနေမှ
ဥရောပအာရှစီးပွားရေးတမကEAEU တွင်ကမိဖက်တွင်နဲ့ပူရဲဆောင်ရွက်ရေးကိုလည်းရုရှားအစိုးရဘက်ကကန့်လန့်ထားတာပါရုရှားဝင်ကြီးချုပ်ကအခုလိုပြောပါတယ်အမြင့်ဆုံးတိုးမြှင့်ကြဖို့အကြံပြုပါတယ် တွင်ကုန်အခွန်ဆောင်နာမှာငွေလဲနှုန်းကိုပြင်ဆင်မှုစစ်ဆေးရေးဂိတ်တွေမှာအခွန်စည်းကြက်တဲ့အခါစက်ကရီယာတွေနဲ့အပိုးပစ္စည်းတွေအပါအဝင်စားသောက်ကုန်နဲ့ဆေးဝါးကိုအဓိကထားပြီးစားသုံးကုန်လူသုံးကုန်ပစ္စည်းတွေကိုဦးစားပေးအဖြစ်သတ်မှတ်ဖို့ပဲဖြစ်ပါတယ်။ဒါပြင်အလွန်ရေးကြီးတဲ့တွင်ကုန်များစီးရင်ပြုစုပြီးဒီကုန်စည်းတွေအတွက်အခွန်စည်းကြက်မှုကိုလွယ်ကူရှင်းလင်းအောင်ဆောင်ရွက်ကြ
EAEU Poetwinga, Adika Jade Rashago, Nyamabeka Bounce and Timpo Mu Shigabi Me, Nyamaning and Dream Bounce and Tolo Mu Akeke, they you both some ye Akeke bean, Muichi Pichi Mutu Male, Akeke the Chu Shide Lu, Siba Yelungashin, Dr. Sutunga Pio Vadi.
Only a Bounce and Rashau, Abura, Nene Doni Lau Shibu.
Okay.
Oh, Nairo Machio, Sasa no Machio, who are the away with
โอเคถ้าว่าဒီဘက်မှာလည်းပေါင်းစံအနေထားအခုမိပြတ်တယ်ပါညာနဲ့ဆိုတော့ကျွန်တော်တို့ကပေါင်းစံထွက်တဲ့နှုန်းကတော့မများဘူးရှင်းလက်ရှိပြည်ရင်းဒီပဝင်းကြီးနိုင်ငံတွေပေါ့ဒီကနေ့ရှုပါလို့ကလည်းတမန်ရှိနေတယ်ဟုတ်ကဲ့ဆရာကတော့ဝေးရတယ်ပါတော့ဝေးတဲ့ခါကျတော့ဟိုတော့အဲ့တော့ကျွန်တော်ကပေးမန့်တွေပါဒီမှာပြီးကလူတွေအများစုကတော့ဝေးကိုကျွန်တော်ကလည်းလူကျင်တာဒီဘက်ကလည်းဝေးရင်းလူကျ ရှားဘက်ကတော့တရားတင်ပို့မှုနဲ့ကောက်ပဲတည်နှံတင်ပို့မှုကိုယာယီတက်မြှင့်ထားပါတယ် EAEU ဥရောပအာရှစီးပွားရေးသမဂအဖွဲ့ဝင်အင်းကြီးချင်းနိုင်ငံတွေထံကိုကောက်ပဲတည်နှံတင်ပို့မှုကိုဇွန်လ 30 ရက်နေ့အထိတက်မြှင့်ချောင်းနဲ့တရားတင်ပို့မှုကိုဩဂုတ်လ 30 ရက်နေ့အထိတက်မြှင့်ချောင်းညွှန်ကြားချက်ကိုရုရှားဝန်ကြီးချုပ်ကမတ်လ 14 ရက်နေ့တနင်္လာနေ့ထုံးကလက်မှတ်ရေးထိုးထားတာပါ ယူကရိန်းပေါ်ကျူးကျော်စေချောင်းဒဏ်ခတ်ပိတ်ဆို့မှုတွေရဲ့ရိုက်ခတ်တက်ရမှုကိုရှော့ချနိုင်ရေးရုရှားဘက်ကဆန်းရက်ခါပြပတင်ပို့မှုကိုတိုက်မြှင့်လိုက်ပြီးတဲ့နောက်ဂျပန်အတွင်းမှာပဲကာဇက်စတန်နိုင်ငံမှာကုန်စည်နှုတ်တက်ပြီးစိုးရိမ်စိမ့်တဲ့လူအရွယ်ဝယ်ယူမှုတွေကြုံခဲ့ရပါတယ် EAEU ဥရောပအာရှစီးပွားရေးသမဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ကာဇက်စတန်နိုင်ငံရဲ့သမ္မ Kasan Rumba Tukayapka, Sanjayin Kongsinu Talanayne, Lupyo Sukiraba.
События в Украине привели к резкому скачку цен.
Украина Ганвин Чини Риджао, Сато Кунзи Зинуни, Кунде Туазиби, Маджагима Санджин Чутуаме Нита Шибари.
Есобие Пьянсу Мапа Уингетаде Пуху Ашага Нананганха, Раша Покуни Пома Дика Атаньяра Пшибари. Russia and Ukraine ha kaba jun sai pyo tholu tin po mu ma le adika ja de ningan dui phit par de da pyin EU EU apho win de phit de Russia ne Belarus to ha kaba ma dat pyin osa adika tholu de ningan ni phit pi Myanmar ningan ma le la mae mo sa ba kala atwe dat pyin osa yashi yi chu sa ni ya de chein phit par de
a ya ro shi ye dat pyin osa ro jono wa le shi urea bo no
de
no a diu ga wa de bo hu diu ga pait tha lo ai so wo do a pait tha pero yo no dai mi ni ne lo de lu ni ya lo yu ji ya lu de taung de tu tin ni go dan ni dong ding kwe ne le tin taw lu de
wa
yi ma thaw lo ne na de tin kwe yo lo shi de ko a jan ni jan ni 2 tin taw 2 tin ne 2 tin kwe ne sin lu de a ri ya lo yo no to a ku ye bo sha ni na ko no tu bi mo mo da ba de so wa tin mo de lu de sa pa ya lu de
ပြည်ပစင်ကနာဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုတော့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံမှာတရုတ်အစိုးရသဘောထားထင်ထက်တဲ့အကြောင်းကိုသာဦးစားပေးဖော်ပြနေကြပါတယ်တရုတ်ပြည်သူအများစုကလည်းရုရှားဘက်ကမှန်နေဆိုတဲ့သဘောထားရှိနေကြတာကြောင့်ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေကိုသိရအောင်တရုတ်နိုင်ငံရောက်ယူကရိ ာတင်ပြထားပါတယ်ရှင်
ဒီဂရိန်းနိုင်ငံကိုရုရှားကစစ်ဝင်တိုက်နေတဲ့အပေါ်အမေရိကန်အပါအဝင်နိုင်ငံတော်တော်များများကဝေဖန်အဖြစ်တင်အရေးယူတန်းခတ်နေချိန်မှာတရုတ်နိုင်ငံကတော့ရုရှားနိုင်ငံနဲ့ဆက်ဆံရေးပြတ်စရာအကြောင်းမရှိဘူးလို့အခုချိန်ထိပြောကြားပြီးရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆက်လုပ်နေပါတယ်။တရုတ်နိုင်ငံတွင်ပြတ်သားတဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့သတင်းတွေကလည်းတရုတ်အစိုးရရဲ့သဘောထားကိုထင်ရှားနေပါတယ်။ယူကရိန်းမှာရှိတဲ့ရုရှားလူမျိုးတွေကိုယူကရိန်းအစွန်းရောက်တွေရဲ့လက်ကနေကယ်တင်ဖို့ရုရှားကငြိမ်းချမ်းရေးအတွက်စစ်တိုက်နေတာဆိုတော့ရုရှားအစိုးရရဲ့အာဘော်တွေကတရုတ်မှာလွှမ်းမိုးနေပါတယ်။သတင်းမီဒီယာတွေထဲမှာလူမှုကွန်ရက်တွေကိုပါအကြီးအကျယ်ထိန်းချုပ်ထားတဲ့တရုတ်နိုင်ငံထဲမှာလူမှုကွန်ရက်တုံးသူတွေကြားရုရှားဘက်ပါသူတွေများပါတယ်။ဒါကြောင့်တရုတ်နိုင်ငံမှာရောက်နေကြတဲ့ယူကရိန်းလူမျိုးတွေကယူကရိန်းကအဖြစ်မှန်တွေကိုတရုတ်ပြည်သူတွေသိရှိအောင်လို့သတင်းမှားတွေတိုက်ဖြတ်နိုင်ဖို့ကြိုးစားနေကြပါတယ်။တရုတ်ဘာသာပြန်ယူကရိန်းလူမျိုး300လောက်ကယူကရိန်းနိုင်ငံကသတင်းတွေကိုတရုတ်လိုဘာသာပြန်ပြီးလူမှုကွန်ရက်တွေပေါ်မှာဖြန့်နေကြတယ်လို့ရုရှားဘက်ကသတင်းတွေမှတ်မှန်မှုဆိုတာကိုလည်းထောက်ပြတင်ပြပေးနေကြပါတယ်။သူတို့ရဲ့စိတ်ပူပန်မှုတွေ၊စိတ်တော့ကရောက်မှုတွေ၊အင်အားတွေအလုံးကိုစိတ်နှစ်ပြီးတော့တရုတ်လူမျိုးတွေကြားမှာသတင်းမှန်တွေများများရောက်နိုင်အောင်လုပ်နေတယ်လို့ဒေချင်းမျိုးကတဘာဝပတ်ဝန်းကျင်ဆိုင်ရာကုမ္ပဏီတစ်ခုမှအလုပ်လုပ်နေတဲ့လီဒီယာက AFP သတင်းဌာနကိုအခုလိုပြောကြပါတယ
်။ The majority of people still support Russia.
ဒီနိုင်ငံမှာအများစုကရုရှားကိုထောက်ခံကြပါတယ်။တချို့နဲ့မှာပဲပြတာတဲ့သတင်းအချက်အလက်တွေကိုတရုတ်နိုင်ငံကလူများစုမရရှိကြဘူးလို့ကျွန်မယုံကြည်ပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံမှာလက်ဟာနေတဲ့သတင်းအချက်အလက်တွေဖြန့်နိုင်ဖို့ဆိုပြီးတော့သူတို့ရဲ့ YouTube Channel ပေါ်မှာယူကရိန်းသတင်းတွေကိုတရုတ်ဘာသာနဲ့တင်ပြနေကြတာဖြစ်ပါတယ်။ Online ပေါ်တင်တဲ့အကြောင်းအရာတွေကိုတရုတ်အစိုးရကအကြီးအကျယ်စောင့်ကြည့်ဆန်ဆာဖြတ်တာမို့သူတို့လည်း VPN သုံးကြောခွာတင်ပြနေကြရပါတယ်။ယူကရိန်းတွင်အသုံးများတဲ့ mobile app အများစုကိုလည်းတရုတ်နိုင်ငံထဲမှာသုံးလို့မရပါဘူး။တရုတ်လူမှုကွန်ရက်သုံးသူတွေကြားရုရှားထောက်ခံသူတွေများတာကြောင့်လည်းတရုတ်လူမျိုးတွေအသုံးများတဲ့ WeChat မှာတရုတ်စာတန်းထိုးပြီးတော့ဗီဒီယိုတွေတင်ပေးနေကြပါတယ်
။ We fighting for freedom, we fighting for the news, we fighting
ရလမုန်ကကျမတို့တိုက်ပွဲဝင်နေတာဖြစ်ပါတယ်။တရင်တွေအတွက်အမှန်တရားအတွက်အရေးကြီးတာကြောင့်ခုလိုတိုက်ပွဲဝင်နေရတာဖြစ်ပါတယ်။ယူကရိန်းလူမျိုးတွေရဲ့အတန်ကိုကြားစေသိစေချင်ပါတယ်
။သူကလည်းဗေကျင်းမျိုးကနည်းပညာကုမ္ပဏီတစ်ခုမှာအလုပ်လုပ်နေသူဖြစ်ပါတယ်။တရုတ်နိုင်ငံမှာရုရှားအစိုးရသတင်းဌာနကသတင်းတောက်တချို့ရှိပေမဲ့ယူကရိန်းသတင်းဌာနတွေမရှိတာကအားနည်းချက်ဖြစ်တယ်လို့သူတို့ကပြောပါတယ်။ဒါကြောင့် Ukraine News ဆိုတဲ့သတင်း website ယူကရိန်းအစိုးရရဲ့ Ukraine Form သတင်း website တို့ပေါ်မှာသတင်းတွေကိုတရုတ်လိုပါပါပြန်ဖော်ပြပေးနေကြတာဖြစ်ပါတယ်
။ We need to do something because like in China there is no official media.
ဒီနေ့ကမှယူကရိန်းကိုစားပြီးတရားဝင်သတင်းမီဒီယာမှရှိတဲ့အတွက်ကျမတို့အနေနဲ့တခုခုလုပ်ဖို့လိုကိုလိုအပ်ပါတယ်။ယူကရိန်းစစ်ပွဲစပြီးလေးငါးရက်လောက်ကြာရဲကယူကရိန်းအစိုးရသတင်းဌာနယူကရိန်းဖော်မ်ဝက်ဘ်ဆိုက်မှာသတင်းတွေကိုတရုတ်လိုဘာသာပြန်ပြီးစတင်ဖော်ပြခဲ့ပါတယ်။ယူကရိန်းသတင်းတွေဖြန့်ချီတဲ့နေရာမှာသူတို့အမိလိုက်ဖို့လိုပြီးဆိုတာသဘောပေါက်လို့ဖြစ်ပါတယ်။
တရုတ်ဘာသာနဲ့ယူကရိန်းစစ်ပွဲအကြောင်းတင်တဲ့ဗီဒီယိုတော်တော်များများတရုတ်နိုင်ငံထဲမှာဘလော့အလုပ်ခံရပါတယ်။ရုပ်ပြက်ဆင်းပြက်ဆိုးဆိုးဝါးဝါးပုံတွေမဟုတ်ပေမဲ့ဖယ်ရှားခံရတာဖြစ်တယ်လို့သူတို့ကပြောပါတယ်။ဒါပေမဲ့သူတို့အနေနဲ့ကတော့တရုတ်နိုင်ငံထဲကလူတွေအနေနဲ့ယူကရိန်းမှာလက်တွေ့ဖြစ်နေတာတွေသိရအောင်ပြောပြနေတာသာဖြစ်ပြီးတရုတ်မီဒီယာဥပဒေတွေကိုချိုးဖောက်နေတာမ
people shouldn't die.
လူတွေမသိချင်တဲ့မို့အသက်မခံရတဲ့မို့ဆိုတဲ့အချက်ကိုကျမတို့အဓိကသိစေချင်တာပါဒီမှာနိုင်ငံရေးအကြောင်းတွေပြောနေတာမဟုတ်ပါဘူးကိုယ့်အိမ်နဲ့လူစဲဝင်လာပြီးကိုယ့်မိသားစုကိုရိုက်နှက်တပ်ဖြတ်နေတာဘလို့မှမဖြစ်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသိစေချင်တာပ
ါတင်းပေါ်ပြမှုတွေထိန်းချုပ်တဲ့တရုတ်နိုင်ငံမှာယူကရိန်းတင်းတွေကိုတရုတ်ပြည်သူတွေပဲ့မြအောင်မသိကြဘူးလို့တရုတ်နိုင်ငံထဲမှာပညာသင်နေတဲ့ PhD ကျောင်းသူတယောက်ကလည်းပြောပါတယ
် I believe that many Chinese people were misleddue to Russian sources.
ရုရှားဘက်ကလာတဲ့သတင်းအချက်အလက်တွေကြောင့်တရုတ်တွေအမြင်မှားနေတယ်လို့ကျွန်မယုံကြည်ပါတယ်
။ယူကရိန်းသတင်းတွေကိုတရုတ်လူမျိုးတွေသိရှိအောင်လူမှုကွန်ရက်ပေါ်တင်ပေးနေကြသူတွေအနေနဲ့တရုတ်အစိုးရရဲ့ firewall နဲ့တာစီဆန်ဆာဖြတ်မှုကိုကျော်လွှားနိုင်အောင်အားထုတ်လုပ်နေကြရပါတယ်။ဒါပေမဲ့သူတို့အနေနဲ့သူတို့နိုင်ငံအတွက်လုပ်ရမယ့်တာဝန်ဖြစ်တယ်လို့ခန့်ယူထားကြပါတယ်။
So my position is very clear and outspoken. I speak about the war that Russia is conducting over Ukrainian civilians.
ကျမတို့ပြောစရာရှိတာပြောရမယ်လို့ပြပြတတပဲရက်တည်ပါတယ်။ယူကရိန်းရဲ့သားပြည်သူတွေအပေါ်ရုရှားကစစ်တိုက်နေတဲ့ကိစ္စကိုသိအောင်ပြောနေပါတယ်။စစ်သားတွေကြောင်းဆုံးတဲ့အခြေအတွက်ထက်အရက်သားပြည်သူတွေတိတ်ဆုံးနေတဲ့အခြေအတွက်ကပိုများနေတဲ့အကြောင်းကျမတို့ဆက်ပြောပြနေဦးမှာပါပဲ။
တရုတ်အစိုးရအာဘော်နဲ့ထင်ဟပ်နေတဲ့သတင်းတွေကိုသာအထူးကတင်ပြကြရတဲ့တရုတ်နိုင်ငံမှာယူကရိန်းသတင်းတင်ပြနေကြသူတချို့ကိုတရုတ်မိတ်ဆွေတငယ်ချင်းတွေကထောက်ခံအားပေးတယ်လို့ပြောပါတယ်။တရုတ်တွေအသုံးများတဲ့ဝေဘိုလူမှုကွန်ရက်စာမျက်နှာမှာယူကရိန်းသတင်းတရုတ်စာတမ်းထိုးဖော်ပြမှုတွေကို like လုပ်ကြတဲ့သူထောင်မျက်ချီရှိတယ်လို့ AFP သတင်းကလည်းပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်ဝင်တိုက်နေတဲ့စစ်ပွဲဟာသတင်း၅ဘက်ထဲမှနဲ့ကြာရှည်နေပြီဖြစ်တာမို့တရုတ်လိုဘာသာပြန်ဖော်ပြရမယ့်အကြောင်းအရာတွေအများအများရှိနေစေဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရောက်ယူကရိန်းလူမျိုးတွေကတော့ယူကရိန်းသတင်းတွေပဲ့မြအောင်မရရှိကြတဲ့တရုတ်နိုင်ငံကသူတွေစီကိုအခုထက်ကြည်ကြည်ပြန့်ပြန့်သတင်းတွေရောက်အောင်လုပ်သွားမယ်လို့ပြောကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဆုမြတ်မို့စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်များပါရှင်။အခုကတော့ကဘာတလွားထင်ရှားကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုစူးစီးတင်ပြနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါ။မအေးတန်နာကျော်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရွှင်ပေါ်ပါကြပါစေ။ကမ္ဘာရေချင်းမှုရေကြီးမှာခက်ဆားနေရတဲ့ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတွေကိုသက်တမ်းရောင်သတင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဗြိတိသျှဘီယမကြီးအလစ်ဇဘက်က၅လတာကာလတွင်ပထမဆုံးဖြစ်တဲ့လူထုရှိကိုပြင်ပြီးရောက်လာခဲ့ပါသည်။အင်္ဂါနေ့မတ်လ29ရက်နေ့ကကျင်းပတဲ့ကွယ်လွန်သူဒုက္ခမွန်မင်းသားကြီးဖိလစ်အောင်မေဘွယ်ခန္ဓာကိုတော်ဝင်မိသားစုဝင်တွေဂုံးပြေရှိနိုင်ငံအကြီးအကဲတွေနဲ့တက်ရောက်ခဲ့တာပါ။ပြင်မာကြီးနဲ့နှစ်ပေါင်း80ကျော်ပေါင်းဖက်ခဲ့တဲ့အက်ဒင်ဘရာမြို့သားကြီးမင်းသားကြီးဖိလစ်မနစ်ကအေပီလာရမှာပဲတက်တော်တရားမပြေခင်နှစ်လလုံးမှာဝင်းဆယ်ရဲတိုင်းမှာကွယ်လွန်သွားခဲ့တာဖြစ်ပါသေးတယ်။အဲ့ဒီချိန်ကကိုဗစ်ကပ်ဘေးကာလကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားလို့မင်းသားကြီးဖိလစ်ရဲ့ဇာပတအခမ်းအနားကိုလူ30ပဲတက်ခွင့်ရခဲ့တာပါ။အင်္ဂါနေ့ကလန်ဒန်မြို့တော်ဝက်စ်မင်စတာဘုရားကျောင်းမှာကျင်းပတဲ့ဂျေဇုတော်အောက်မြေပွဲအခမ်းအနားမှာတော့ပြည်မကြီးနဲ့အတူအင်ရှိဇန်ဝီလာမင်းသားချားလ်စ်သူ့ရဲ့သားတော်ဝီလျံနဲ့ဇနီးကိတ်ပြီးတော့သူ့ရဲ့သားတော်တမီးတော်တွေဖြစ်ပြီးတော့ပြည်မကြီးရဲ့မိတော်ဖြစ်တဲ့မင်းသားလေးဂျော့ချ်နဲ့မင်းသမီးလေးရှာလက်တခြားတော်ဝင်မိသားစုဝင်တွေသူတို့ရဲ့ကလေးတွေစုံစုံညီညီတက်ရောက်လာခဲ့ကြပါတယ်။ဒါအပြင်တခြားနိုင်ငံတွေကဘီရင်တွေဘီရင်မတွေဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့လူထု APA တဲ့900ကျော်ကွယ်လွန်သူမင်းသားကြီးဖိလစ်ကိုလာပြီးခါရောပြုသွားခဲ့ကြပါတယ်ရှင်။ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်တဲ့ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသား Orlando Bloom ဟာ
Ukraine or Russia or Jujo way out your lap in the Marie. Ukraine on April, Moldova and Gango trap in the Jayari, clearing his Azuri. Deliver Ukraine to Kade is why up your Abbey's a cap your gave.
When we see conflict like this, and you realize that it's all about the children and what their future will be, and it's so uncertain because nothing is certain when.
လူပတိပခါရေကြောင်းရတဲ့အခါမှာကလေးတွေရဲ့အရေးသူတို့ရဲ့အနာဂတ်ကိုပို့ပြီးတော့ဂရုစိုက်မိပါတယ်။ဘာမှဒေသမှုမရှိတဲ့အခြေအနေစစ်ဘေးကနေထွက်ပြေးကြရတဲ့အချိန်မှာဘာမှကိုပြောလို့မရတဲ့အခြေအနေရင်ဆိုင်နေကြရပါတယ်လို့မော်ဒိုဗာနိုင်ငံရဲ့ယူကရိန်းနယ်စပ်ပယ်လန်ကာနေသားကိုရောက်လာခဲ့တဲ့အော်လန်ဒိုဘလူးပြောသွားတာပါ။ယူကရိန်းကနေအုံရင်စွန့်ခွာပြေးကြရတဲ့ဒုက္ခတွေကအင်းဒီချင် ံတွေဖြစ်တဲ့ပိုလန်၊ရူမေးနီးယား၊ဆလိုဗက်ကီးယား၊ဟန်ဂေရီနဲ့မော်ဒိုဗာနိုင်ငံတွေစီကအများစုထွက်ပြေးရရှိကြပါတယ်။အခုအော်လန်ဒိုဘလူးမ်ကကိုစားပြုတဲ့ကုလသမဂ္ဂကလင်းများရေမုံဝေးအဖွဲ့ UNICEF ကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကမ္ဘာတစ်ဝှမ်းကကလေးတွေဝန်ပြိုးရေးဆိုင်ရာအကူအညီတွေထောက်ပံ့ပေးနေတဲ့အဖွဲ့ဖြစ်ပါလိမ့်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတန်တာကြောင့်စီစဉ်တင်ဆက်တဲ့အပတ်စဉ်တက်တန်ရောင်သတင်းလှအစီအစဉ်ဖြစ်ပါတယ်ရှင်။အင်ကာနစ်မနေ့ခင်အတွက်သတင်းပတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံကဘူချာမြို့ကလေးမှာရုရှားတပ်တွေရဲရဲစစ်စစ်ကျူးလွန်တယ်လို့ဆွဆွဲထားတဲ့ဖြစ်ရပ်တွေတွေ့လာရတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုရှုတ်ချလိုက်ပြီးစစ်ရာဇဝတ်ပြစ်မှုတွေနဲ့ရုံးကန်ဆစ်ဆေးဖို့တနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ဒါအပြင်နောက်ထပ်အရေးယူဒဏ်ခတ်မှုတွေဆက်ပြီးချမှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားဟာယူကရိန်းမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့အမေရိကန်ကပြောဆိုပြီးရုရှားကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေဖယ်ရှားရေးကုလသမဂ္ဂအထွေထွေညီလာခံမှာဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးလင်ဒန်သောမတ်ဂရင်းဖီးလ်ကပြောပါတယ်ယူကရိန်းကဘူချာမြို့ကလေးမှာဒဇင်နဲ့ချီတဲ့အရသားတွေကိုရုရှားတပ်တွေကတတ်ဖြတ်ခဲ့တယ်လို့ပြောကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်အခုလိုအမေရိကန်တမတ်ကြီးကနေတောင်းဆိုလိုက်တာပါပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အမရန်ခန်းအပေါ်အတိုက်ခံတွေကအယုံကြည်မရှိအဆိုကိုတားဆီးပိတ်ပင်ခဲ့တဲ့ကိစ္စဟာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုရဲဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်ပြီးတရားလွှတ်တော်ချုပ်ကအရေးကြီးနဲ့တနင်္လာနေ့မှာစတင်ကြားနာခဲ့ပါတယ်။ကမ္ဘာလူသားအလုံးရဲ့69ရာခိုင်နှုန်းကတန်ရှင်းလက်ဆက်တဲ့လေကိုမရကြဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ်။လေစုညဉ့်ဉန်းမှုကြောင့်အသက်ရှူလမ်းကြောင်းယောဂနဲ့ကိုရင်းသွေးလေပတ်မှုပြဿနာတွေကျုံနေရပြီးနှစ်ဆန်တန်ပေါင်းများစွာတည်ဆုံနေရတာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျမတို့ Wonder2 Wonder သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.